စစ်ကောင်စီတပ်တွေနဲ့အေးအေးရခိုင်တပ်တော်တို့ကြားမှာပြင်းထန်နေတဲ့တိုက်ပွဲတွေကြောင့်နေရွှန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်နေရတဲ့တိမ်းနဲ့ချီတဲ့စစ်ဘေးဒုက္ခသည်တွေအခက်အခဲတွေကြုံနေရတယ်လို့စစ်ဘေးဒုက္ခသည်တွေက VOA ကိုပြောပါတယ်။လက်ရှိအချိန်ထိလည်းတိုက်ပွဲကတော်တော်လေးရခိုင်ပြည်နယ်ဘက်မှာပြင်းထန်နေတာကြောင့်တယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရတယ်လို့ကုန်းလန်းရေလန်းလမ်းပန်းဆက်သွယ်ရေးတွေပိတ်ဆို့ထားတာကြောင့်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေအနေနဲ့လည်းဒီစစ်ဘေးရှောင်ပြည်သူတွေကိုကူညီထောက်ပံ့ပေးနိုင်ရေးခက်ခဲနေကြတာပါ။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုစော်မိုးကျော်ပြောပြပေးပါမယ်
။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားတကြော့ပြန်တိုက်ပွဲတွေပြန်လည်စတင်ခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့ကနေဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်။တိုက်ပွဲတွေကြောင့်တိမ့်နဲ့ချီတဲ့ရခိုင်ဒေသခံတွေဟာလည်းဒီကနေ့အထိအိုးအိမ်ဆွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။ဒါအပြင်တိုက်ပွဲပြင်းထန်နေတဲ့ရခိုင်မှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေသလိုစစ်ကောင်စီကကုန်းလန်းရေလန်းတွေအားလုံးကိုပိတ်ပြီးကုန်းစီစီးဆင်းမှုကိုပိတ်ထားတာကြောင့်ဒေသတွင်းစားနပ်ရိက္ခာရှားပါးတာတွေအပြင်တိမ့်နဲ့ချီတဲ့စစ်ဘေးဒုက္ခသည်တွေစားနပ်ရိက္ခာအခက်ကြုံနေရတယ်လို့ဒုက္ခသည်အရေးကူညီဆောင်ရွက်နေသူတဦးကပြောပါတယ်
ဒီဒုက္ခတွေလေးကိုဒီခါကနေအဲနေလူသားချင်းစာနာမှုလုပ်ငန်းတွေကိုလုပ်နေတဲ့ကုလေးကစနေတဲ့အခွေးစီတွေကဒီစီလုံးတွေကိုဘန်ပိုးတဲ့ခါကျတော့သူတို့ကဒီစောင်းနေရေးစားကြတော့သူတို့လေးအခက်ကြီးနေတယ်အခုကစစ်ပိဆောင်တွေမှခုပြီးတော့ညလာတဲ့ခါကျတော့အာသူတို့ကိုဒီကဒီစောင်းနေရေးစားအစားလူချင်းစားတာပေါ့
လက်ရှိမှာတော့စစ်ဘေးဒုက္ခသည်တွေဟာနေရာအတီတကျနေထိုင်လို့မရသလိုအဝတ်တည်းကိုတခုနဲ့ထွက်ပြေးလာရသူတွေဖြစ်သလိုကူညီထောက်ပံ့မဲ့သူတွေလည်းမရှိတာကြောင့်စားဝတ်နေရေးအခက်အခဲတွေရှိနေကြတယ်လို့ရံပြဲမျိုးပေါ်ကနေထွက်ပြေးလာတဲ့စစ်ဘေးဒုက္ခသည်တူကပြောပါတယ
်ဒုက္ခသည်ရဲ့အခြေအနေဆိုလို့ရှိရင်ဘယ်လိုပြောမလဲဟိုဘောနော်ညီမအပါဝင်ဘောနော်ညီမတို့မိသားစုအပါဝင်ဆိုလို့ရှိရင်ဒီမှာဒုက္ခတွေကအများကြီးရှိတာပေါ့ဘာလို့လဲဆိုလို့ရှိရင်အကုန်လုံးကဥစားရင်စံပြေးလာတယ်ဆိုလို့ရှော့ဆိုအဝတ်တည်းကိုတခုနဲ့ပြေးလာတယ်ဆိုတော့ဒါမှမရခဲ့ရဘူးလေမဝင်လို့ရတဲ့သူတွေဆိုလို့ရှိရင်လည်းဝင်လို့ယူကြတဲ့သူတွေရှိတာပေါ့ဒါပေမဲ့ဟိုအခက်အခဲတွေကအများကြီးရှိရတယ်လေဟိုအိမ်ကိုကအိမ်ကိုပြန်ရှင်နေရပြီဟိုအခုဆိုလို့ရှိရင်တစ်လကျော်နှစ်လအနီးပါးရှိသွားပြီလေအဲ့ဒါဆိုလို့ရှိရင်အစာခက်ခဲတွေရှိတာပေါ့စားဝတ်နေရတဲ့အခက်ခဲတွေရှိတာပေါ့နော်ပုံသူတွေပေါ့
ရခိုင်ပြည်နယ်မှာရှိနေတဲ့လူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ရေးအဖွဲ့တွေအနေနဲ့စစ်ကောင်စီရဲ့ပိတ်ဆို့မှုတွေအပြင်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်ဒုက္ခသည်ကူညီမှုဆိုင်ရာလုပ်ငန်းတွေကိုရပ်ဆိုင်းထားရတယ်လို့စစ်ဘေးဒုက္ခသည်တွေကိုကူညီထောက်ပံ့မှုတွေလှုပ်ဆောင်ပေးနေသူတူကပြောပါတယ်
လက်ရှိအခက်အခဲကတော့ဒီမလို့ဒီကုမင်းတေလဘုတ်တေချောင်းတခါတည်းနန်းလေးကျမတို့အသက်တမရဘူးပေါ့နော်နောက်တစ်ခုကမြေပြင်ကိုလည်းကျမတို့ပေါ်ကြည့်ရတဲ့အနေထားဖြစ်နေပုံမှန်ရတာပေါ့ဘလုံးပဲနောက်ပြီးဒီဘက်မှာလည်းဒီမတို့လက်ရှိလုပ်နေတဲ့အခက်အခဲစတဲ့အန်ဒီရှင်နန်းလေးကျမတို့အသက်တမရဘူးတော့အခက်အခဲပါလေဆိုတော့ဒီကောင်ကျန်တဲ့နေရာတွေမှာကြာတော့ဆိုက်ခရရတယ်ပေါ့နော်။အရှိရှိနေတဲ့မူကြီးတွေကိုလည်းကျွန်တော်တို့လုပ်မရဘူး။အဲ့လိုမူကြီးတွေကိုအခိုင်အလက်ရှိမှဖြစ်နေပါလေဟုတ
်။လက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်တောင်ပိုင်းကရံပြဲမြို့ပေါ်မှာဆိုရင်တိမ့်နဲ့ချီတဲ့မြို့ကန်တွေထွက်ပြေးနေကြရသလိုစားနပ်ရိက္ခာပြတ်လတ်တာတွေရှိနေတာကြောင့်ကူညီပေးကြဖို့လဲဒုက္ခသည်အမျိုးသမီးကပြောပါတယ
်။ဘယ်လိုပြောမလဲ။ဟိုရှိတဲ့သူတွေကနေပြီးတော့ပေါ့နော်အဝေးတနေရာမှာရှိတဲ့သူတွေနေပြီးတော့ဟိုရန်ကြီးတဲ့ရန်ကြီးမျိုးနေရလူတွေပဲဖြစ်ဖြစ်ဟိုတခြားလူတွေကလည်းဖြစ်ဖြစ်တခြားနေရလူတွေကကူညီရှင်နဲ့ဆိုလို့ရှိရင်ပေါ့နော်ဆက်တယ်ပြီးတော့လာပြီးတော့ကူညီပေးကြပါဦးငိုပါလို့လဲဆိုလို့ရှိရင်ဒုက္ခတွေတွေကရှေ့ချဘလို့ဖြစ်လာမလဲဆိုတာလည်းမသိဘူးလေအပြီးတော့ရှိရင်အင်ကိုဝင်ရမယ့်အချိန်တွေကလည်းပြောလို့မရဘူးလေအခုတော့မှတိုင်းတိုင်းလုံးလုံးနဲ့ရှိနေကြတဲ့ဟာဆိုတော့အင်ကိုဝင်ရရင်အင်္ဂဝင်ရတယ်ဆိုပေမဲ့လည်းအလိုမျိုးအကြာကြီးနေရမယ်တော့မထင်ဘူးပါလို့လဲဆိုတော့ပြန်ပြီးတော့လာပြီးတော့ဆက်ဖြစ်နေအောင်ပါလေအဲဒါကြောင့်မလို့ကူညီပေးကြပါ
ရခိုင်ပြည်နယ်ကမြို့နယ်73ခုမှာတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေရသူတွေပြီးခဲ့တဲ့ဒီဇင်ဘာလကုန်ပိုင်းအထိ3သိန်းကျော်ရှိနေတယ်လို့ရခိုင်အရပ်ဖက်လူမှုအဖွဲ့စည်းရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါပေမဲ့လည်းမြေပြင်မှာထွက်ပြေးတိမ်းရှောင်နေရသူတွေဒီထက်မကများနိုင်တယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ရခိုင်ပြည်နယ်မှာစစ်ကောင်စီကကြီးရည်လေပူပေါင်းတိုက်ခိုက်မှုတွေကြောင့်အရပ်သားထိခိုက်သေးဆုံးတာတွေလည်းရှိနေပါတယ်အေးရခိုင်တပ်တော်ဘက်ကလည်းရခိုင်ပြည်နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအလုံးကိုထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်သွားမယ်လို့ပြောဆိုထားတာတွေလည်းရှိနေပြီးလာမယ့်လတွေမှာတိတမကတိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့အေးရခိုင်တပ်တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်